ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်တောင်ခမ်းကျေးရွာအနီးစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီတပ်သား18ဦးကို၃ဘန်းအဖြစ်ဖမ်းဆီးရမိသလိုကြာဆုံးသူလည်း18ယောက်ရှိကြောင်း TNL ကသတင်းထုတ်ပြန်ပါတယ်။တစ်ချိန်တည်းမှာပဲကချင်ပြည်နယ်မှာလည်းစစ်ကောင်စီနဲ့ GNA ပူးပေါင်းတပ်တွေတိုက်ပွဲဆက်ဖြစ်နေကြပါတယ်။ငင်းကြမ်းရေးဆွေးနွေးဖို့ကမ်းလှမ်းတာတွေရှိပေမဲ့တိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြမှာပါခင်ဗျာ
။တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကငင်းကြမ်းရေးဆွေးနွေးဖို့အသင့်ရှိကြောင်းနိုဝင်ဘာလ25ရက်နေ့ကကြေညာခဲ့ပေမဲ့ရှမ်းမြောက်ဒေသနောင်ချိုမြို့နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာဖြစ်ပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်အတွင်းတိုက်ပွဲအခြေအနေကို TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရီဦးက VOA ကိုအခုလိုပြောပါတယ်။
diploma တော့တောင်ဖမ်းတက်ကမှာဆိုကိုရနေနေဒီ35လေးမှာတိုက်ပွဲပြင်းထန်နေတာဖြစ်ပါတယ်မနေ့ကတော့ဒီ35လေးတက်စတန်တိုက်ပွဲမှာစစ်ကောင်တပ်လက်နက်နဲ့သူဒီအလောင်းတွေနဲ့ပြီးတော့အရှင်ဖမ်းမိတယ်လေအစစ်သုံးပန်းဆက်နော်ဦးရှိပါတယ်ဟုတ်ပဲစက်ဆုံးတာက18ယောက်ရှိပါတယ်
လောလောဆယ်နောင်ချိုမြို့နယ်အတွင်းမှာဖုန်းလိုင်းတွေပြတ်တောက်နေကြတဲ့စစ်ကောင်စီဘက်ကအဖမ်းခံရတာနဲ့ကြာဆုံးတဲ့တဲ့င်းကိုတော့တိကျအတိမပြုနိုင်သေးပါဘူး။နောင်ချိုမြို့နယ်တောင်ခမ်းကလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာဟာအမှတ်92အမြောက်စခန်းကုတ်ကဲမှုဌာနချုပ်အမှတ်354အမြောက်တရင်တွေမှာဖြစ်ပါတယ်။တောင်ခမ်းဒေသမှာခြေစိုက်ထားတဲ့အမြောက်တပ်စခန်းတွေဟာပြည်ဦးလွင်မြို့ကိုကာကွယ်ရေးအတွက်အရေးပါတဲ့နေရာတွေဖြစ်တယ်လို့ရှမ်းပြည်နယ်တောင်ပိုင်းနဲ့ဆက်သွယ်ထားတဲ့အဓိကနေရာဖြစ်တာကြောင့်ဒီနယ်မြေမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာဟာဒေသလောက်ကြာမြင့်လာနေပြီဖြစ်ပါတယ်။တောင်ခမ်းမှာတိုက်ပွဲဖြစ်ပွားနေချိန်ဒီဇင်ဘာလ9ရက်နေ့မွန်းလယ်ပိုင်းကတော့နောင်ချိုမြို့နယ်စမဆယ်ရွာတွင်းကိုလက်နက်ကြီးကြားထားကြောင်းဒေသခံအချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းလွေးရီဦးကဆက်ပြောပါတယ်။
မနေ့ကတော့ဆမ်ဆယ်မှာတော့တိုက်ပွဲဖြစ်ပွားတာတော့မရှိဘူးတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့စစ်ကောင်စီကဒီလက်နက်ကြီးတွေပြတာမျိုးတွေရှိပါတယ်အဲ့ဒီလက်နက်ကြီးပြဖက်မှုကြောင့်ရတာ၃ခုထိတိုက်တန်ရရပါတယ
် TNL ရဲ့သတင်းထုတ်ပြန်ချက်မှာတော့လက်နက်ကြီး၃လုံးကြားရောက်ပောက်ကွဲတာဖြစ်ကြောင်းဖော်ပြထားပါတယ်ပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်နောင်ကြိုမြို့နယ်အတွင်းမှာအရက်သား40ခန့်ထိဆုံးခဲ့တယ်လို့80ခန့်တရားရခဲ့ကြောင်းလည်း TNL ကသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလ25ရက်နေ့မှာတော့စစ်တပ်အသင်းပြည်သူတွေကိုငဲ့ညာတာနဲ့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုကိုလေးစားတာကြောင့်ငြင်းချမ်းရေးဆွေးနွေးဖို့အသင်းရှိကြောင်း TNL ကကြေညာခဲ့ပါတယ်။ကချင်ပြည်နယ်ဗန်မော်မြို့နယ်မှာတော့ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစခန်းသိမ်းတဲ့သတင်းတော်မကြားကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။သူများတရင်ပြတော့မတက်တော့ဘူးလေတိုက်ပွဲကတော့တင်းထန်ပါတယ်ဟိုလေကြောင်းတွေရုပ်ဆုံပေါ့ဘမဘက်မှာတိုက်ပွဲကတော့ဆက်တက်ရှိပါတယ်ဟိုခန်းတွေတင်းတာပါရတော့မတိုက်ရသေးပါဘူး
KIA နဲ့ပူပေါင်းထက်ဖွဲ့တွေဗမော်မြို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့ဆိုရက်သက်တစ်ပတ်တစ်ပတ်ရှိလာနေပြီဖြစ်ပါတယ်။သတင်းတစ်ပတ်ကြာတိုက်ပွဲအတွင်းမှာဗမော်မြို့ကနေအာလုံးနီပါလောက်ထွက်ပြေးတင်းရှောင်နေကြအကြောင်းနဲ့လက်နက်ကြီးထိမှန်တာကြောင့်အရသာတိုက်ဆုံသူလည်း30လောက်ရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဗမော်တိုက်ပွဲပြင်းထန်နေချိန်မှာပဲတရုတ်နိုင်ငံကဖိတ်ခေါ်တာကြောင့် KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘလာနဲ့ကိုယ်စားလှယ်အဖွဲ့ဟာတနင်္ဂနွေနေ့ကတရုတ်နိုင်ငံကိုတွားရောက်နေပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးဘာအကြောင်းတွေဆွေးနွေးမယ်ဆိုတာအတိအကျမသိရပေမဲ့အရင်ဆွေးနွေးပွဲတွေမှာလို့တရုတ်အစိုးရဘက်က KIA ကိုထိုးစစ်တွေရပ်ဆိုင်ဖို့တောင်းဆိုနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်။လက်တလောဖြစ်ပွားနေတဲ့ရှမ်းမြောင်းနဲ့ကချင်ဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ။